တမ်ရကတရင်သမားတွေအပေါ်မှာတရားဆွဲဆိုထားတဲ့အမှုတွေကိုဒီကနေ့ကြားနာစစ်ဆေးခဲ့ပါတယ်။ပုံမှန်66ကကြီးနဲ့ဆွဲဆိုခံထားရတဲ့ The Voice Editor ဦးကျော်မင်းဆွေကိုရန်ကုန်ဗဟန်းမြို့နယ်တရားရုံးကအာမခံချက်ပေးခဲ့ပေမဲ့ပုံမှန်19မြင်းဆောင်1နဲ့ဆွဲဆိုခံထားရတဲ့တရင်တောက်3ဦးကိုတော့ရှမ်းပြည်နယ်သီဘောတရားရုံးကအာမခံပယ်ချခဲ့ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးကတော့သတင်းတောက်တွေအားလုံးကိုအာမခံပေးတဲ့လို့ယုံကြည်ကြောင်းဆွဲဆိုထားတဲ့ပုံမှန်တွေကိုလည်းပြန်လည်ပြင်ဆင်တဲ့အကြောင်းသုံးသပ်ထားပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ The Voice Editor ဦးကျော်မင်းဆွေဟာကြည်တောင်စုတစ္ဆာဆိုတဲ့တရားစာချုပ်တရားဆွဲဆိုခံထားရတာဖြစ်တယ်လို့ DVB သတင်းတောက်ဦးအေးနိုင်ကိုပြေဖုံးအောင်နဲ့အေယာဝတီသတင်းတောက်ကိုသိန်းစော်ကကိုလဝီဝင်းဟာလောင်လက်နက်ကိုင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုတရင်သွားယူခဲ့တာကြောင့်တက်မရော်ကတရားစွဲဆိုထားတာဖြစ်ပါတယ်။ The Voice Editor ဦးကျော်မင်းဆွေကိုတော့ဗဟန်းတရားရုံးကစစ်တွေရေးဥပဒေပုံမှန်66ဂါကြီးအတွက်သိန်း200တရင်မီဒီယာဥပဒေပုံမှန်25ခါခွေးအတွက်သိန်း20နဲ့ဒီကနေ့အာမခံပေးလိုက်တာဖြစ်ပါတယ်။ဦးကျော်မင်းဆွေကအာမခံနဲ့လွတ်မြောက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမှုပြီးဆုံးတဲ့အထိဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းပြောဆိုပါတယ်
။သူတို့ဆက်ဆွဲချက်ပေါ့နော်ဒီကိစ္စဆက်ဆွဲချက်ကကျွန်တော်ကျူးလွန်ထားခြင်းမရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းတယ်။ရှင်းတော့ဒီဟာကိုကျွန်တော်တို့ကဟိုကျူးလွန်ထားတဲ့ဟာမဟုတ်တဲ့အတွက်ဆုံးကားနိုင်အောင်ဒါဥပဒေကြောင်းအရရင်ဆိုင်သွားအောင်ဥပဒေကြောင်းအရရင်ဆိုင်မယ်ဆိုတဲ့အတွက်လည်းကျွန်တော်ဒါထောင်ရဲကြောက်တော့တာပေါ့နော်။ထုတ်ကြတယ်ဒါတော့ဒီနေ့ဗမာပြည်ရဲ့တရားစီရင်စနစ်ကြီးကနောက်နှစ်များစွာအာဏာရှင်စနစ်ကျင့်သုံးခဲ့တဲ့အချိန်ကြောင့်အာဏာရှင်စနစ်နဲ့တွဲနေတဲ့အကြောက်တရားပေါ့နော်ဒီအကြောက်တရားတွေကြောင့်ကျွန်တော်တို့ကကျွန်တော်ဒီနေ့ဒီလိုဒီလိုကိစ္စဖြစ်သွားတယ်ကျွန်တော်သုံးသပ်ပါတယ်
ဥကျော်မင်းဆွေနဲ့အတူတရားဆွဲဆိုခံရတဲ့တယောဇာရေးသားသူဗြိတိရှ်ကိုကိုမောင်ကိုတော့ဇွန်လအတွင်းကဗဟန်းမြို့နယ်တရားရုံးကတရားသေးလွှတ်ပေးခဲ့တာဖြစ်ပါတယ်။အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ TNLA ကပလောင်လက်နက်ကိုင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တဲ့ DVB သတင်းတောက်2ဦးနဲ့ ARD သတင်းတောက်2ဦးကိုတော့ဒီကနေ့တီဘောမြို့နယ်တရားရုံးကအာမခံပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တာကိုအေယာဝတီတရင်တော့ကိုသိန်းစော်ခေါ်ကိုလူဝီဝင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှေ့နေဒေါခင်မိမိကအခုလိုပြောပါတယ်။အဲ့
ဒါအမိန့်ကရဲ့အခြေခံဆိုလို့ရှိရင်ဒီကနေ့ကိုဒီကစမေဂျာပဲဆွေးရသေးတယ်လေ။ကျွန်တော်တို့တော့ဘယ်မှမမေးပါဘူး။ညောင်မှုကရေတုံးတော့မပေါ်သေးဘူးပေါ့နော်။တော်သေးတဲ့အတွက်ကြောင့်ဘာမှကံပယ်ထားလိုက်တာ။ကျွန်တော်ရုံလုံးပေါ်တော့လောက်ရှိလို့ရှိရင်ဆက်ပြီးတော့ရှောက်ပါလား။
တရင်မီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတရင်သမားတွေအားလုံးကိုအာမခံပေးတဲ့ကြောင်းအခုလိုပြောပါတယ
်။ဟို16တင်းနဲ့ဆွဲခံတာလေတရင်တော့တုံးတယ်အာမခံရပြန်ပါတော့နော်။တကယ်တော့16တင်းနဲ့ဆွဲတာကဟိုဆွဲတင်းတဲ့ကိစ္စကိုမဟုတ်ဘူးနော်။လက်နဲ့ကန်တုံးကနေဟာမအားပြတဲ့ကုညီသားတွေနဲ့ဘာမှမဆက်နွယ်တဲ့ကိစ္စမဟုတ်ဘူးလား။ဟိုတိုင်းကြီးလုံးကအားလုံးသိရှိကြတဲ့ကိစ္စပဲ။တကယ်တမ်းကျတော့ဒီနမရရဲ့ဘယ်တော့မှလည်းဟိုချောင်ပြင်းတဲ့လူလည်းမဟုတ်ဘူးဒီအမှုဝင်တမ်းတဲ့လူလည်းမဟုတ်ဘူးသူတွေနဲ့ဖြစ်ပြင်းဖြစ်တတ်တဲ့အမှုဖြစ်ပြင်းဖြစ်တတ်တဲ့ပုံမှာနည်းပြောတာမျိုးပဲဟိုသတင်းထားနိုင်တယ်အဲ့တော့ဟိုတီဘောကအမှုလည်းဟိုဒီနမတုံးရောက်မှုလည်းအမကန်ဖေးတင်တယ်လို့ကျွန်တော်ဆိုယုံကြည်တယ်ဟိုကိုကျင်းင်းတွေကတော့အစိုးရတွေကကိုရပ်တင်တာပေါ့နော
်လက်ရှိဆွဲဆိုထားတဲ့ဥပဒေပုံမှန်တွေအပေါ်မှာသူကအခုလိုတုံ့တက်ပါတယ
်ဆက်ချောက်ကဒီကိုတော့အခုမျိုးသားနှုတ်တော်ကတော့တည်ကြည့်လိုက်တဲ့ဟာကကျွန်တော်မြန်မာကမလုံလောက်သေးလို့ဖြစ်နေတယ်။ဟိုအတူအဖြစ်မှုဆိုတဲ့အပိုင်းကိုပြောင်းထည့်တယ်မပြောင်းထည့်ရင်လည်းအတူအဖြစ်မှုဆိုတာဘယ်လိုအခါမျိုးကိုဆိုလိုရဲဆိုတဲ့ဟာမျိုးဖွင့်ဆိုခြင်းနဲ့ဟာမျိုးပါဖို့ဟိုအရေးကြီးလို့ရတယ်ပေါ့နော်။ဟိုနောက်တော့အမကန်ပြရမယ်ဆိုတဲ့ဟာမျိုးလည်းဒီကေဥပဒေရေးထုံးရအဲ့လိုမျိုးရေးတင်တယ်လို့ကျွန်တော်ထင်တယ်။ဆက်ခွင့်ပြင်းနေကတော့ဒီနေ့တော့တင်ရည်လုံးနေတဲ့အချိန်မှာသတင်းမီဒီယာတွေကဒီလိုမျိုးတရငယ်အဖွဲ့အစည်းတွေနဲ့သတင်းကိစ္စဆောင်ရွက်တဲ့အခါမှာဒီလိုမျိုးလုံထုံးလုံးကြီးဖြစ်နေတယ်ဆိုတဲ့အားမျိုးကိုအတူရကလည်းဖြစ်ပြီးတဲ့နောက်ပြောတာမျိုးမဟုတ်ပဲနဲ့ဘယ်လိုဖြစ်ပွဲစီနဲ့ဆက်ပြောင်းမယ်ဒီသတင်းတွေနဲ့ဆက်တဲ့တဲ့အဲ့အားမျိုးကိုအချင်းချင်းနဲ့လုံထုံးလုံးကြီးတို့အတိအကျဉာဏ်ပြည့်နေလို့ကျွန်တော်ထင်တယ်
ဩဂုတ်လ2ရက်နေ့ကတော့ဆက်သွယ်ရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပေမဲ့ပုံမှန်66ဂါကြီးပဲ့ဖြက်ရေးဟာမအောင်မြင်ခဲ့ပဲအာမခံရနိုင်တဲ့ပုံမှန်အဖြစ်သာအတည်ပြုခဲ့တာဖြစ်ပါတယ်။ဇူလိုင်လ31ရက်နေ့ကလည်းပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်တရားရုံးကအာမခံပေးခဲ့ပါတယ်။ကိုဆွေဝင်းဟာသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဥဝေသူဟာပါရာဇိကကြပြီးဖြစ်ကြောင်းရေးသားခဲ့တဲ့နောက်မလအတွင်းမှာအမှုဖွင့်တိုင်ကြားခံထားရတာဖြစ်ပါတယ်